စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုက်ပျိုးရေးကိုအဓိကထားလုပ်ကိုင်ကြတဲ့တောင်သူလယ်သမားတွေဟာစစ်ဘေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။ကျေးရွာတွေကနေအိမ်တွေမီးလောင်ဆုံးရှုံးတာ၊နေမြေရှင်းလင်းလို့ထွက်ပြေးတိမ်းရှောင်တာတွေကြောင့်သီးနှံအထွက်တွေလျော့နေလာပါတယ်။အာဏာသိမ်းပြီးနေမြေရှင်းလင်းတာတွေကြောင့်တောင်သူတွေအခက်အခဲနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပေးမှာပါခင်ဗျာ။မီယိုဖလာစိုက်ပျိုးရေးကိုအဓိကထားလုပ်ကိုင်ကြတဲ့မန္တလေးမကွေးစကိုင်းစားတဲ့အညာဒေသတွေမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန္ဒပြပွဲတွေရှိခဲ့သလိုစန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရတာကြောင့်စစ်ကောင်စီကိုလက်နက်ကင်ခုခံတဲ့လှုပ်ရှားမှုတွေလည်းအားကောင်းခဲ့ပါတယ်။ဒေသတွင်းမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နှင်းမှုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာတာကြောင့်ဒေသခံတွေဟာစစ်ပြေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။နယ်မြေမတည်ငြိမ်တဲ့အတွက်အထွတ်နှုံအားကောင်းတဲ့ဓာတ်မြေဩဇာအလွယ်တကူဝယ်မယူနိုင်တာစိုက်ပျိုးရေးကိုအချိန်ပေးမလုပ်နိုင်တာတွေကြောင့်တီးနှံအထွတ်နှုံလည်းလျော့လာတယ်လို့မကွေးတိုင်းကပဲဆိုင်တောင်သူကိုကျော်ကပြောပါတယ်
။ဒီကွက်မြေဩဇာကဒီလိုမျိုးကလည်းငုံနေမှာမရှိသေးဘူး။တွေ့လို့မလွယ်ဘူးကြ။တပောင်ပါပဲစိုက်ကြည့်ကြရတယ်ကြ။အကြီးအဆုံးတော့ပုသက်စီကျဲနာတော့ပုသက်စီလိုပါလို့တော့မအဲ့လိုဝယ်လို့မရဘူး။ပူကြရလို့ပါတော့မ။ဒီဥဒါပြည့်ချိန်နဲ့မတူးရတာရေ။ဒါကြီးမှပူကြလို့ပုသက်စီပါတော့ဝယ်လို့ဖြစ်တာတွေရောလို့မကျန်းတာတွေကိုအဲ့လိုမျိုးရောပြည့်နေတွေ့လို့မရတော့ဒါရိုးတယ်ကြ။ဒီလိုတင်းတင်းမှုကသူ့မရှိကြဘူးလေ။စိုက်ပြီးရင်ပြည့်ထားတာဟုတ်။ဟောကူအထွတ်ထိပ်သားနေတာဟုတ်။တရားထွတ်တယ်လို့၆ဆယ်လောက်အဲ့လိုမျိုးလေးဒီကိုဟောလို့စိုက်ကြည့်ရကျွန်တော်တို့ဘုံဘုံပြဒါလည်းကတော့ကျွန်တော်တို့ဆောင်ရတာတင်းရတာနေအင်းကြီးတို့အပြစ်တွေအသိမဖြစ်ကြဘူးပြပေးရပ
ါကိုကျော်ရဲ့ကြီးဝါဟာအင်ဂျီတထောင်ရှိတဲ့ကြီးဝါကြီးတွေဟာဖြစ်ပေမဲ့စစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ပြီးနယ်မြေရှင်းလင်းတာအပြင်ကြီးဝါအနီးတိုက်ပွဲတွေဖြစ်နေတာကြောင့်ကြီးဝါသားတွေဟာတောတောင်တွေထဲမှာနေထိုင်ကြရပါတယ်အင်ဂျီ150လောက်ရှိပြီးစိုက်ပျိုးရေးနဲ့အဓိကအသက်မွေးတဲ့ဆမ်းမြို့ရွာဟာလည်းစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတည်ရှိပါတယ်စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလှုပ်စဉ်အတွင်းနှစ်ကြိမ်တိုင်းမီးရှို့ခံခဲ့ရလို့သူတို့ရွာကအင်အားလုံးမီးလောင်ဆုံးရှုံးခဲ့ကြရပါတယ်။အခုချိန်မှာတော့နေအိမ်တွေမီးမရှို့ခံရခင်ကစိုက်ပျိုးခဲ့တဲ့ပြီးနံကိုပဲရိတ်သိမ်းနေကြရပြီးနောက်နှစ်အတွက်လည်းအတော်လေးအခက်အခဲရှိနေပြီလို့စမ်းမြို့ဒေသခံတို့ကပြောပါတယ
်။ရောက်တဲ့ဖြစ်တဲ့အရာတွေကကျွန်တော်တို့ကဘလို့ပါစိတ်ကင်းနေကြရလဲမရှိတော့ဘူး။စိတ်ကျိုးလို့လည်းမဖြစ်တော့ဘူးဆိုတော့ကျွန်တော်တို့စိတ်ထဲမှာတော့တော်တည်နေကြရကျွန်တော်တို့ဒီထဲမှာဒါပေမဲ့အခုကကျွန်တော်တို့ကအဲ့လေရလေကျွန်တော်တို့သိငွေရအောင်မလားဆိုတော့ညလာ6လနဲ့ကျွန်တော်တို့လုတ်ကင်နေကြရတယ်နေနေကြရတယ်ဒါတော့ကျွန်တော်တို့ကမသိချဘူးသိငါမယ်မသိငါဘူးဆိုတာပါလေနော်ဒါလေတကယ်လို့သိငွေရခဲ့ပြန်ပြီဆိုရင်လည်းကျွန်တော်တို့ကတရားဥပဒေကိုသိငွေရရင်လည်းဘယ်နှသွားထမလဲကျွန်တော်တို့ကဘလို့ရောင်းမလဲဘလို့ဘယ်နှမှာသိတူထမလဲဆိုတာတော့ကျွန်တော်တို့ကညလာချက်ကတော့လုံးဝမရှိဘူးကတကယ်လို့များကျွန်တော်တို့ကရလာခဲ့ရင်ဟောဝယ်တဲ့လူရှိရတခါတည်းရောင်းပြလို့ပဲရမယ်တကောင်ကြီးကိုကျွန်တော်တို့ဘယ်နှမှာထမလဲဘလို့လုတ်ထမလဲအော်နောက်ဖြစ်ခါကျကျွန်တော်တို့ဒီပေးစစ်ဖို့တော့မျိုးတွေထားမယ်ဆိုတဲ့ညှော်လာချက်မျိုးတွေရွေချက်ရတော့မရှိဘူးကြ
။စစ်ကောင်စီဟာကြေးရွာတွေကိုဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်တဲ့အတွေ့လဲဒေသခံတွေဟာလုံခြုံမှုမရှိသလိုခံစားရပြီးမိဘလက်ငုပ်လက်ရင်းအလုပ်ဖြစ်တဲ့စိုက်ပျိုးရေးကိုမလုပ်တော့ဘဲကြေးရွာတွေကိုစွန့်ခွာတခြားအလုပ်ကင်တွေပြောင်းလဲလုပ်ကင်ကြပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်တဲကကြေးရွာအများစုဟာဆက်လိုက်တဲ့အုံပြုတဲ့ဆေးရွက်ကြီးစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းနေကြတာပါ။စစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကြေးရွာထဲမကြာခဏဝင်ရောက်ဖမ်းဆီးတာတွေရှိလာတဲ့အတွက်လူငယ်တွေဟာကြေးရွာမှာမနေနိုင်တော့ဘဲမြို့တဲတခြားအလုပ်ကင်တွေပြောင်းလဲလုပ်ကင်နေကြတယ်လို့မြင်းချံမြို့ကန်တူကပြောပါတယ်
။ကျွန်တော်ကခုချိန်ကတော့စီးဆိုင်ချင်ပေါ်ကစီးလေးဆိုင်လိုက်အလုပ်မျိုးကျွန်တော်အလုပ်ကလည်းမနဲ့ဝင်းဝင်းလေးခံတော့ရတဲ့လုပ်ငန်းတွေကြည့်တယ်သူတို့ကလာလိုက်ကြည့်လိုက်ဆိုတော်တော်လုံးလုံးရှိနေကြဘယ်လိုပြောရမလဲတော့ကိုယ်ရောက်ကူတော်မှခေါင်းပြောင်းမဲ့ရအောင်ကြအဲ့လိုမျိုးကိုယ်စံသူအိမ်တိမ်မှာမိသားစုတစုမှာဟို9ယောက်6ယောက်ရှိတယ်ပြောပါတော့ကြအဲ့ကျဟိုမရှိမနေအိမ်နေရမဲ့မိန်းကလေးပြောင်းလောင်းနေဖီမင်းနဲ့နွားဆောင်နေဒီလောက်တော့ပဲနေတယ်ကျန်တဲ့လူလက်ပိုင်းကတော့မန်းလေးတက်လူမျိုးစောလုံးလေးငန်းနေတယ်ကျောင်းကြပန်းလုံးတယ်အဲ့လိုမျိုးနေနေကြတာရွာတော့လုံးနိုင်ခိုင်နိုင်တဲ့လူတွေလို့မရှိကြတော့ဘူး
အခုလိုနယ်မြေမတည်ငြိမ်တာတွေစိုက်ပျိုးရေးလုပ်ငန်းတွေကောင်းစွာမလုပ်နိုင်တာတွေကြောင့်တီးနှံအထွက်နှုံယောနေလာတာအပြင်နေအိမ်တွေမီးလောင်ပိုင်ဆိုင်မှုတွေဆုံးရှုံးပြီးတဲ့နောက်တရားဥပဒေစိုးမိုးမှုကင်းမဲ့ပြီးရာဇဝတ်မှုတွေထူပြောလာမှာကိုလည်းအထူးစိုးရိမ်နေကြပါတယ်ခင်ဗျာ